မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးတဲ့နောက်ပိုင်းဘာသာရေးလွတ်လပ်ခွင့်ပို့ပြီးကျဆင်းသွားတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်ဒီပေါ်မြန်မာပြည်တွင်းကမတူကွဲပြားတဲ့ဘာသာဝင်တွေရဲ့သဘောထားအမြင်ကဘယ်လိုရှိနေပါလဲရန်ကုန်ကပေးပို့လာတဲ့သတင်းကိုမမ်းမြသစင်အောင်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အစွန်လနှစ်ရဲ့ကြာသပတေးနေ့ထုတ်ပြန်လိုက်တဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့ကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိပြီးဘာသာရေးယုံကြည်မှုအပေါ်စော်ကားပြောဆိုရာနဲ့အသေးဖြည့်ချင်းတို့ကိုတားမြစ်ထားပေမဲ့ဘာသာရေးခွဲခြားကန့်သတ်မှုတွေနှိပ်ကွပ်မှုတွေကတော့ရှိနေသေးပဲလို့ဖော်ပြထားပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်း2020ခုနှစ်ဧပြီလတုန်းကရန်ကုန်ကဗလီတခုမှာအစ္စလမ်ဘာသာရေးဆရာတဦးကိုအမျိုးသမီးဝတ်စုံဝတ်နှကန်းညီဆိုးပြီးကျိုးဆွဲချတတ်ဖြတ်ခဲ့တဲ့ဖြစ်ရပ်ကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။လူမျိုးမရွေးဘာသာဘောင်းစုံကိုပရဟိတာကူညီပေးနေတဲ့အစ္စလမ်ဘာသာဝင်တဦးကတော့အရင်ကတည်းကရှိခဲ့တဲ့ဘာသာရေးဖိနှိပ်ခံရမှုဟာအခုဆီယနာသိမ့်ပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတယ်လို့ပြောပါတယ်။
သူတို့တွေကဘာသာရေးကိုဖိနှိပ်ကြတယ်ဘာသာရေးကိုအတုံးချနေတာပိုများတယ်သူတို့အတုံးချတဲ့တဦးနဲ့တဦးဘာသာတစ်ခုနဲ့တစ်ခုကိုရန်တိုက်ပေးလိုက်လို့ရှိရင်အဲသူတို့တွေရဲ့အောင်မြင်မှုကရနိုင်မယ်လို့သူတို့ကထင်နေတာအဲ့လိုမျိုးလဲသူတို့အရင်ကလည်းလုပ်တယ်ဒါဘာသာချင်းချင်းဗုဒ္ဓဘာသာနဲ့အစ္စလမ်ဘာသာတွေကိုရန်တိုက်ပေးမယ်အခုစာလာချက်မှလည်းဒီတိုင်းပဲသူတို့ဘာသာရေးကိုမီးမွေးမယ်မီးမွေးပြီးသူတို့လိုချင်တဲ့ဟာမျိုးပုံစံမျိုးတွေကိုသူတို့ဖန်တီးမယ်ယူမယ်ဒီဘာသာရေးဖိနှိပ်ကြတော့အစ္စလမ်ဘာသာဝင်တွေဘာသာရေးဖိနှိပ်ခံတာအခုမှမဟုတ်အရင်ကတည်းကကျွန်တော်တို့ဘိုးဘေးရဲ့လက်ထက်တည်းကဒီလိုဖိနှိပ်ခံရတာကျွန်တော်တို့မျိုးနောက်မျိုးဆက်အစ်စ်ထိပဲပေါ့နော်ဖိနှိပ်ခံရတော့အခုထိရှိနေလုံးပဲ
ဆေယနာသိမ့်ပြီးနောက်ပိုင်းဖြက်စီးခံရတဲ့အထယ်လူနေအင်ဂျီတွေအပြင်ဘာသာရေးအဆောက်အဦတွေလည်း100နီးပါးလောက်ရှိပါတယ်ကုလအဖွဲ့အစည်းတွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့အချက်အလက်တွေကိုကိုးကားထားတဲ့အာရှကက်သလိပ်အသင်းတော်များသတင်းလွှာ UCA ရဲ့ထုတ်ပြန်ချက်မှာခရီးယံဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်တခုထဲမှာတင်ဘာသာရေးအဆောက်အဦ62ခုလောက်မိရှုခံရတယ်လို့ဖော်ပြထားပါတယ်။ခရီးယံဘာသာရေးခေါင်းဆောင်တဦးကတော့ကိုယုံကြည်ရာကိုယ်ကွယ်ခွင့်ရှိတဲ့အနေအထားဟာအခုအချိန်မှာအများကြီးကွာခြားသွားတယ်လို့ပြောပါတယ
်။ကွာခြားမှုတော့အများပဲပေါ့။အများကြီးကွာဟပ်အရင်တော့ကိုယ့်ရဲ့ဘာသာတရားတိုင်းပဲလွတ်လွတ်လပ်လပ်ကိုယုံကြည်ရာကိုဝတ်ပြုကိုယ်ကွယ်ခွင့်ရတယ်လှုပ်ဆောင်ခွင့်ရှိတာပေါ့ဒီနောက်ပိုင်းကအမြဲတမ်းကျွန်တော်တို့ထိတ်လန့်နေရတာပေါ့ဝူပြူကိုကိုရတော့မှဟိုအဲ့လိုမျိုးကြော်ရွှင်မှုကမရှိတလောက်ပဲခံစားမြင့်ပါလေပေါ့အဲ့ဆိုတော့အမြဲတမ်းအချိန်အမျိုးမျိုးကိုကျွန်တော်တို့နားဆွနေရတာပေါ့အပေါ်ကဟိုယုံကြည်တာတော့ယုံကြည်ဝူတော့ဝူပြူတယ်ဒါပေမဲ့အဲ့လိုမျိုးတော့မဟုတ်အမြဲကွာခပါလေပေါ့
အမေရိကန်ရဲ့2020ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထဲမှာတိုင်းသားလက်နက်ကင်တွေကရခိုင်တပ်မတော် AA ကလည်းသူ့ဒေသတွေကခရီးယံဘာသာရေးခေါင်းဆောင်တွေကိုစစ်တင်တန်းအာဓမတက်ခိုင်းတာအခကြီးငွေမပေးဘဲအလုပ်စီခိုင်းတာတွေရှိတယ်လို့ဖော်ပြထားပါတယ်2020ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာရေးသားရမှာအဓိကပါဝင်ခဲ့တဲ့အမေရိကန်အစည်းအဝေးတန်တမန်ရရှိတ်ဟူစိန်ကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံမှာလူနည်းစုဘာသာရေးအတိုင်းဝိုင်းတွေအပေါ်မကြာသေးခင်ချိန်ကာလတုန်းကလူမျိုးတုံးတပ်ဖြတ်မှုကြီးကျူးလွန်ခဲ့တာကိုတွေ့ရတယ်လို့ပြောပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြုစုထားတဲ့စီရင်အရာဆီယနာသိမ့်ပြီးနောက်ပိုင်းဖန်စီထိမ့်သိမ့်ခံရတဲ့တန်ကားတော့35ပါးနဲ့ခရီးယန်တင်းအုပ်ဆရာတော်6ဦးရှိတယ်လို့အစင်ခန်းစာကဖော်ပြပါတယ်။American နိုင်ငံသားဝန်ကြီး Anthony Blinken ကဘာသာရေးလွတ်လပ်ခွင့်အပေါ်လေးစားအတိမတ်ပြုတာဟာအခြေခံအကျဆုံးလူခွင့်ရေးဖြစ်တယ်လို့အစီရင်ခံစာထုတ်ပြန်တဲ့နေ့မှာပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကအစ္စလမ်ဘာသာဝင်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ပြီးလူမျိုးရေးဘာသာရေးနှိမ်ချဆက်ဆံတာတွေရှိခဲ့တယ်လို့ပြောဆိုပါတယ်ရှင်။